မန္တလေးမြို့မှာပြက်စီပေါ်နဲ့ရင်ကျိမှုအမွေနှစ်တွေစောင့်ရှောက်ဖို့အတွက်လူနဲ့တန်ကာဝတ်အပါဝင်အင်စိကအနှဲငယ်ဟာအလံကမ်းပြီးမန္တလေးမြို့ပေါ်မှာစီတန်းလှည့်လည်ခဲ့ကြပါတယ်။မန္တလေးမြို့ပေါ်တိုက်ပွဲတွေမဖြစ်စေဖို့အဲ့ဒီလူစုကတောင်းဆိုခဲ့တယ်လို့သိရပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့လာတာကိုမခင်ဖြူထွေးပြောပြပေးပါအောင်ခင်ဗျာ
။လူနဲ့တန်ကာဝတ်စုစုပေါင်းဥယျာဉ်တရားဝင်ကျင်နဲ့အင်စိက၅စီးလောက်ဟာမန္တလေးမြို့ပေါ်မှာဩဂတ်လ29ရက်ဒီနေ့မှာပဲစီတန်းလှည့်လည်ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။နိုင်ငံတော်အလံကိုင်ဆောင်ထားကြပြီးမန္တလေးမြို့မပြတ်စေဖို့နဲ့ရင်ကျိမှုအမွေနှစ်တွေကိုစောင့်ရှောက်ဖို့ရည်ရွယ်ထားတဲ့စာတမ်းတွေကိုလည်းကိုင်ဆောင်ထားတယ်လို့ပြောပါရယ်။မန္တလေးမြို့ပေါ်မှာတိုက်ပွဲတွေဖြစ်မလာဖို့တောင်းဆိုနေကြတဲ့အဲ့ဒီလူစုလူဝေးဟာမန္တလေးကျုံပတ်လည်တခြားစီတန်းလှည့်လည်ခဲ့ကြပေမဲ့လူသွားလူလာနေချိန်မှာဆန္ဒပြခဲ့ပုံရတယ်လို့ဒေသခံတို့ကပြောပါရယ်။
အိုးလေးမရှိနိုင်ကုန်းနိုင်ဆယ်နိုင်ပတ်ချာတီတော့တော်တွေ့ရအောင်သူအစိုးရလို့တော့အနေနဲ့ဒီကမှကျွန်တော်တို့အဲ့ရှိရသွားနေတာပဲဟုတ်ဈေးကြုံဘက်ကလည်းကျွန်တော်တို့ရောက်တယ်လေအဲ့ဘက်ကလည်းရှိသေးပါနဲ့ဒီကျုပ်ဘက်ကိုသွားရတော့လေမတွေ့ခဲ့သူအစိုးရလို့သွားပုံပဲဟုတ်တော့ကျွန်တော်တို့အဲ့မှာကားတွေသွားနေတော့မတွေ့ဘူးပြကျွန်တော်တို့အဲ့မှာဟုတ်ဘယ်ချင်းကတုတ်သွားလဲမသိဘူးကျွန်တော်တို့တော့မှအံ့ဩနေတာဟုတ
်ဒီကနေ့မနက်ပိုင်းဆန္ဒပြခဲ့ကြပုံကိုစစ်ကောင်စီထောက်ခံတဲ့သတင်း channel တွေကနေတဆင့်တွေ့ရတယ်လို့လည်းပြောပါရယ်အခုလိုဆန္ဒပြတာမတိုင်ခင်မန္တလေး PDF ရဲ့ရှမ်းမြောက်ကနေမန္တလေးတိုင်းတဲ့အဝင်ဗီဒီယိုဖိုင်ကိုလည်းလူမှုကွန်ရက်မှာကြည့်ရှုသူတွေများခဲ့ပါတယ်။ဒီလိုအခြေအနေတွေကြားမှာမန္တလေးမြို့ပေါ်မှာဒီရက်ပိုင်းနဲ့လုံခြုံရေးတင်းကျပ်ထားတဲ့အခြေအနေကိုတော့ဒေသခံတို့ကအခုလိုပြောပါတယ
်။အစစ်သေးတွေတော့ဒီနှစ်ပြလောက်မှာနေ့ရက်၃ရက်နေ့ရက်၃ရက်ဆိုအရွယ်ဝင်းနဲ့ရဲဝင်းနဲ့ရောအဲ့မလေးတွေတော့တွေ့ရတယ်အများကြီး။ဟောအခုရက်ပိုင်းအဲ့ဒါထားမိတာ။အဲ့လိုလေဒီနှစ်ပြလမ်းတိုင်းလမ်းတိုင်းမှာနည်းနည်းအဲ့ဒီလေးရတွေ့ရတယ်ရဲနှစ်ယောက်ဒါမှမဟုတ်ရဲဝတ်နှစ်ယောက်အဲ့ပုံစံလေးရတွေ့ရတယ်ခွေးရပိုင်းနဲ့တတိထားမိတာဟုတ
်မန္တလေးမြို့ပေါ်မှာအခုရပိုင်းနဲ့လူငယ်တချို့စစ်မှုတန်းဖို့အတွက်ဖမ်းဆီးခံရတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်မန္တလေးတိုင်းမိုးကုံနဲ့စင်ကူးလမ်းပိုင်းကြားကစစ်ကောင်စီရဲ့ဗျူဟာမြောက်တပ်စခန်းတွေအပြင်စခန်းငယ်အားလုံးကင်းစင်သွားပြီလို့မန္တလေး PDF CUC အဖွဲ့ကထုတ်ပြန်ပါတယ်ရှမ်းမစစ်စင်ရေးအားကောင်းလာချိန်မှာမန္တလေးမြို့ပေါ်တိုက်ပွဲတွေဖြစ်လာနိုင်တဲ့အရေးကိုစစ်ကောင်စီထောက်ခံသူတွေကစုပေါင်းပြီးဆန္ဒပြခဲ့ကြတာလို့တချို့ကသုံးသပ်ပြောဆိုကြပါရဲ့ရှင်